ြီးခံထားရတဲ့ကျောင်းသားလယ်သမားအလုပ်သမားနိုင်ငံရေးအကျဉ်းသမားအလုံးလွတ်ပေးဖို့အတွက်ရွှေပြည်သာစက်မှုစုံနဲ့တောင်တကုံမြို့နယ်ကအလုပ်သမားတွေဘက်ကတာများအဖွဲ့ချုပ်နဲ့အခြေခံပညာကျောင်းသားတမကကဒီကျောင်းသားတွေဟာရန်ကုန်တိတ်ကြီးဆေးရှိမှာဒီကနေ့ဆန္ဒပြခဲ့ကြပါတယ်ဒါအပြင်တာဝတီထိုင်မှာအစာငတ်ခံဆန္ဒပြနေတဲ့နိုင်ငံရေးအကျဉ်းသား၄ဦးရှိနေပြီး၁၀ရက်ကြာအစာငတ်ခံဆန္ဒပြနေတဲ့ကိုအောင်မိုင်းဆန်းကတော့ထောင်ဆေးရုံမှာတက်ရောက်ကူတာနေရပါတယ် VOA မြန်မာပိုင်းသတင်းတောက်မဲအီးမာကအပြည့်စုံပြောပြမှာပ
ါဖမ်းဆီးခံရတဲ့သူတွေလွတ်မြောက်ရေးအတွက်အလုသမားတွေနဲ့ကျောင်းသားတွေဥဆောင်ပြီးရန်ကုန်မြို့တိတ်ကြီးဆေးရှိမှာအာဏာပိုင်တွေအတားအဆီးတွေကြားကဆန္ဒထုတ်ဖော်ခဲ့ကြတာပါဥဆောင်မှုမှာပါတဲ့အလုသမားခေါင်းဆောင်တဦးကတော့အခုလိုပြောပြပါတယ်
အခုဒီကောက်ပွဲကတော့စတော့မှာပဲလေဒါပေမဲ့ကျွန်တော်တို့ဒီဟိုမှာထောင်ထဲမှာရောတရားစခံထားတာဟိုကကျောင်းသားတွေရောအလုပ်သမားတွေဘယ်သမားတွေအများကြီးရှိတယ်ဒီအခုတရားစွဲထားတဲ့ကျန်းမာရေးတလို့ပဲထောင်ကြခံထားတဲ့အလုပ်သမားတွေကျောင်းသားတွေလယ်သမားတွေလည်းအများကြီးရှိတယ်နိုင်ငံရေးကျင်းသားတွေအားလုံးလွတ်မြောက်ဖို့အတွက်ဆိုပြီးတော့လည်းဒီတာဝန်ကျင်းတော်တွေကကိုအောင်မိုင်းဆန်းတို့စစ်သားကျောင်းသားခေါင်းဆောင်တွေလည်းအဆောင်ငတ်ခံဆက်ရုံးဝင်နေတာလည်းရှိတယ်အဲ့တော့ကျွန်တော်တို့အခုပြန်လာရှိနေတဲ့ဒီအမေဒီမားတွေကျောင်းသားတွေဆီပြီးတော့ဒီနိုင်ငံရေးကျင်းတာအားလုံးလွတ်မြောက်ပြီပေါ့အဲ့ဒီချက်ကိုပြည်သူချင်းနဲ့ဆန္ဒပြကြတာအကောင်းဆုံးရရှိတယ်ဒီအရာဟိုရတဖို့ဝင်နေလာပြီးတော့ဒီဆန္ဒပြတဲ့ဟာရှေ့ရလာပြီးတော့စားတာတွေပါလို့ရှိတာပေါ့လေမျိုးမျိုးတွေပါလို့လူမျိုးတွေပါဆိုတော့ဒါပေမဲ့ကျွန်တော်တို့ဒီဥဆောင်တဲ့ဒီကဒီလိုဟိုဟာဟိုကျွန်တော်ပြန်စုံပြန်ဖြည့်ရှင်းမလို့ရနေဒီဒီကြဘူကအောင်မြန်ဆန္ဒပြကြတာပ
ါအဖမ်းဆီးတွေလက်တလုံးမရှိပေမဲ့သတင်းတောက်တွေကြားကနေထောက်လန်းသတင်းယူသူတွေကဓာတ်ပုံမှတ်တမ်းတွေရိုက်ယူတာတွေအဆက်မပြတ်လုပ်ခဲ့တယ်လို့ဆိုပါတယ်လက်တလုံးအဖမ်းဆီးတွေမရှိပေမဲ့နောက်ပိုင်းမှာတော့အဖမ်းဆီးတွေတရားစွဲဆိုတာတွေရှိလာနိုင်တယ်လို့လည်းသူကဆက်ပြောသွားပါတယ
်ဒီဘက်မှာဆန္ဒပြတဲ့အချိန်မှာတော့သူတို့တွေလုံးလုံးမရဘူးအဲဒါကအင်အားကောင်းလို့ပဲရှိတယ်ဒီသားအကြောင်းတစ်စုံကြီးအကြောင်းပဲရှိဖြစ်ဆန္ဒပြတဲ့အချိန်မှာတော့သူတို့အရင်ကြီးဒါပေမဲ့နောက်ပိုင်းမှာတော့တရားစွဲတာတို့အမှုခွင့်တာတို့အဲအဲ့ဒါမျိုးတွေနောက်ပိုင်းမှာလုံးလာတာမျိုးတွေဒီလိုအတွေ့အကြုံမျိုးတွေရှိပြီးတယ်လေကျွန်တ
ော်တရားရီအကျဉ်းထောင်မှာအစာငတ်ခံဆန္ဒပြနေတဲ့ဘကတာခေါင်းဆောင်ကိုအောင်မိုင်းဆန်းနဲ့စာငတ်ခံဆန္ဒပြနေတဲ့ကျောင်းသားတွေရဲ့အခြေအနေကိုတော့ဘကတာခေါင်းဆောင်ကိုအောင်နေပိုင်ကအခုလိုပြောသွားပါတယ်
တာဝီထောင်မှာတော့ကွန်မန်ဆန်းကစပြီးတော့ဒီစာငတ်ခံဆန္ဒပြတာပေါ့နော်နောက်ထပ်၃ယောက်ကလည်းဒီထောက်ဝင်နေတယ်ဒီကွန်မန်ဆန်းကတော့ထောက်ပိုင်းနေတာဒီကျမ်းမာရေးကဒီအခြေအနေနဲ့နည်းနည်းကျွန်တော်တို့လည်းဆွေးနွေးကြတယ်ရှိနေတယ်ကျွန်တော်တို့တရားတော်ကတော့အခုထောင်ဆေးရုံမှာတင်ထားတယ်ကြားတယ်နောက်ထပ်ဒီစာငတ်ခံဆန္ဒပေါ်ထုတ်တဲ့ဒီကျောင်းသား၃ယောက်ပေါ့နော်၃ယောက်မှာလည်း၄ယောက်ကဒီအဆိုင်ဖြစ်နေတာပေါ့ဒါနဲ့သူတို့ရဲ့ကျန်းမာရေးအခြေအနေနဲ့ဆူသွားနေတယ်အခုအဆိုင်ဖြစ်နေပြီးတော့သူတို့အနေနဲ့ဆက်ပြီးတော့ဒီအဆိုင်ကဆန္ဒပေါ်ထုတ်တာကိုဆက်လုပ်နေတယ်။ဒါပေမဲ့ဒီအဆိုင်ကဆန္ဒပေါ်ထုတ်တဲ့တိုက်ပွဲပေါ့နော်တိုက်ပွဲပုံစံနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီလာမယ့်ရုံးချင်းပေါ့နော်အင်ဂျင်နီရုံးချင်းမှာကျွန်တော်တို့အနေနဲ့ပြန်ပြီးတော့ဒီတိုက်ပွဲပုံစံနဲ့ပတ်သက်ပြီးတော့ဒီထုတ်ပြန်ကြေညာသွားဖို့ရှိတာလည်း။ဒါဒီအဆိုင်ကဆန္ဒပေါ်ထုတ်မှုတွေထောက်ခံတဲ့ဒီလှုပ်ရှားမှုတွေကတော့ကျွန်တော်တို့နိုင်ငံတော်များမှာလည်းဒီကြားထဲမှာအကုန်လုံးအဲလှူရှာမှုတွေဆန္ဒပေါ်ထုတ်မှုတွေနော်ဆူတောင်းမှုတွေဒါဆူတောင်းပွဲတွေဆိုရင်ဒါရှူအောင်တန်ခါလေးဆူတောင်းပွဲတွေဒါရဲ့အဆက်နဲ့ဖြစ်နေတယ်ပေါ့နော်အဲ့ဒီပုံမှာတော့ဒါသူ့ရဲ့သူ့ရဲ့လှူရှာမှုနောက်ဆက်တွဲမှာတော့အများကြီးဒါကျွန်တော်အနေနဲ့အားရစရာတွေနောက်ထပ်ဒီလိုလှူရှာမှုတွေပေါ့နော်ထောက်ခံတဲ့လှူရှာမှုတွေတော့အပြင်မှာတော့လှူရှာမှုတွေကတက်တိုက်ဖြစ်နေတယ်လို့ကျွန်တော်မြင်နေတယ်နိုင်ငံသားကြီးကကျွန်တော်တို့ဒီမိုကရေစီမိသားစုတွေဒီမိုကရေစီအင်အားစုတွေကလည်းဒီကွန်မန်ဒန့်တောင်းဆိုတဲ့နိုင်ငံရေးသားတို့ရောက်ရေးတောင်းဆိုမှာပေါ်မန်းရမဲ့တပားလေးပေါ့နော်ဆန္ဒဆန္ဒပေါ်ထုတ်တဲ့ကျောင်းသားတွေနဲ့တပားလေးရက်ပြီးတော့ဒီတောင်းဆိုမှုလှူရှာမှုတွေကလည်းဒီကြားထဲမှာအဆက်မပြတ်ဖြစ်ပေါ်နေတယ
်လက်ရှိမှာတော့ရွေးကောက်ပွဲနီးလာတဲ့အချိန်နိုင်ငံရေးအစင်းသားတွေပြန်လွတ်ပေးဖို့အတွက်တောင်းဆိုမှုတွေအချိန်ပြင့်လာသလိုအနာပိုင်တွေဘက်ကလည်းဆန္ဒပြသူတွေကိုတရားစွဲဆိုမှုတွေဇက်တိုက်လှုပ်လာတာပါအခုဆိုရင်ဘကတာခေါင်းဆောင်ကိုအောင်မိုင်းဆန်းအစာငတ်ခံဆန္ဒပြတာ10ရက်ရှိပြီဖြစ်တယ်လို့အခြား3ဦးကတော့4ရက်ရှိပြီဖြစ်ပါတယ်ဒီလိုအစာငတ်ခံဆန္ဒပြမှုကြောင့်နိုင်ငံတကာအဖွဲ့အစည်းတွေကလည်းနိုင်ငံရေးအကျဉ်းသားလွတ်မြောက်ရေးတောင်းဆိုမှုတွေပေါ်အာရုံစိုက်မှုတွေပြန်လည်ဖြစ်ပေါ်လာပါတယ်ရှင်